စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့ဥယျာဉ်တိုးလာနေပြီးတော့စင်ကာပူမှာနေထိုင်တဲ့မြန်မာနိုင်ငံသားတချို့ပါဝင်နေတာကြောင့်စင်ကာပူရောက်မြန်မာတိုင်းဝိုင်းကြမှာလဲစိုးရိမ်နေကြပါတယ်။စင်ကာပူမြန်မာတန်ယုံကလည်းဒီကနေ့နေဆွဲနဲ့ညင်ညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာလဲဇီကာဗိုင်းရပ်စ်အသီးပေးနှုတ်ဆော်ချက်တွေကိုသတင်းစာဂျာနယ်တွေကနေဖော်ပြနေပါတယ်။ခုချိန်ထိကုသနိုင်တဲ့ဆေးဝါးတွေမရှိသေးသလိုရောဂါကူးစက်မှုကလည်းမြန်ဆန်လာကြောင့်ပြည်သူလူထုကြမှာစိုးရိမ်မှုတွေရှိနေတာပါ။အကြောင်းစုံကတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံသားတိန်းနဲ့ချီနေထိုင်လုပ်ကိုင်နေကြတဲ့စင်ကာပူနိုင်ငံတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း152ဦးထပ်မံရှိသွားပြီဖြစ်တယ်လို့ဒီထဲမှာဆောက်လုပ်ရေးလုပ်ငန်းကနိုင်ငံခြားသားအလုပ်သမားပေါင်း59ဦးပါဝင်နေတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားတဦးလည်းကူးစက်ခံရပြီးလူနာရဲ့ဆန္ဒအရသူ့ရဲ့ကိုယ်ရေးအချက်အလက်တွေကိုထုတ်ပြန်မှာမဟုတ်ဘူးလို့စင်ကာပူမြန်မာတန်ယုံကတန်မှုဒေါ်ထွေးထိတ်တင်လွင်က VOA ကိုပြောပါရယ
်မြန်မာနိုင်ငံသားတယောက်ကူးစက်ခံရတယ်ဆိုပြီးတော့ information ဒီနေ့စင်ကာပူကျန်းမာရေးဝန်ကြီးဌာနပေးပို့လာပါတယ်အဲ့တော့ဒီကူးစက်မှုတော့ကလည်း115ကနေ155ပေါ့နော
်
155ပါဝင်ကျင်တော့ရှိလာတာပေါ့နော်ဘေးဘေးနဲ့နည်းနည်းလေးများလာတာပေါ့အဲ့မှာအဓိကမြန်မာနိုင်ငံသားပါဝင်ပတ်သက်မှုရှိနေတာပါဟုတ်မနက်ကတည်းကကူးစက်ခံရတယ်ပေါ့နော်ဒီနိုင်ငံသားကိုလည်း under surveillance ပေါ့တရားကိုစောင့်ကြည့်ကြည့်ရှုထားတယ်တက်တာလာတဲ့အနေအထားမှာလည်းရှိရလို့ပြောပါတယ
်စီကာနဲ့ပတ်သက်လို့တန်ယုံကိုအကူအညီတောင်းနိုင်တယ်လို့ညင်ညာထားပေမဲ့ခုချိန်ထိဆက်သွယ်အကူအညီတောင်းခံလာတာမရှိသေးဘူးလို့တန်ယုံကဆိုပါတယ်စင်ကာပူမှာလာရောက်အလုပ်လုပ်ကိုင်းနေသူတွေနဲ့သူတို့ကိုမိခိုနေသူတွေ 28,000 လောက်ရှိတယ်လို့တန်ယုံကခန့်မှန်းပါတယ်စင်ကာပူရောက်မြန်မာတွေကြမှာလဲဆိုရင်မူတွေမြင့်တက်လာနေတဲ့အပြင်ယောဂါပိုးကူးစက်နေတဲ့ရက်ွက်တွေကိုစင်ကာပူတာဝန်ရှိသူတွေကိုယ်တိုင်လာရောက်ပြီးတော့အသိပညာပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထုတ်က VOA ကိုပြောပါရယ
်ဒီဖြစ်ပွားတဲ့နေရာတွေကိုကြတော့တို့ရဲ့ဒီဟိုပေါ့တာဝန်ရှိတဲ့ဝန်ကြီးတွေဘာလူကြီးတွေပေါ့ဗျာဒီအစိုးရအနာမိုင်းအစိုးရအဖွဲ့အစည်းတွေအကုန်လုံးဆင်းသွားတယ်နောက်ပြီးတော့တို့ကိုယ်တိုင်တိတ်တဆင်းလိုက်ပြီးတော့သတိပေးတယ်နောက်ပြီးတော့ဘလိုနေထိုင်ရမယ်ဆိုတော့အကြောင်းလေးညင်ညာပေးတယ်အဲ့ဖြစ်ပွားတဲ့ရက်ွက်တွေကိုပေါ့နော်တနည်းနေရာတွေမှာတော့ဒီ preventive measure ပေါ့ measurement ပေါ့ဗျာအချင်းနေဟိုမပေါက်ပေါအောင်လုံးဖို့အတွက်ပဲအတန်းအစွမ်းကုန်သူတို့ညင်ညာနေတယ်ဟာဟို Facebook မှာလည်းကြည့်လို့ရတယ်ကျွန်တော်တို့မြန်မာတိုင်းဝန်ကတော့စိုးရိမ်ပါတယ်ဒီဇီကာဗိုင်းရပ်စ်ကိုလေဖြစ်ပွားမှာရောအရင်စိုးရိမ်နေဘာကြောင့်လဲဆိုစင်ကာပူရဲ့ကျန်းမာရေးဆောင်ရွက်မှုတွေကတအားကိုကြီးကြည့်ပါတယ်လေအဲ့တော့ကျွန်တော်တို့ပြန်ဆိုရင်လည်းနေထားရရှိပါတယ်ခင်ဗျအဲ့ဒီလိုသဖြင့်တော့ဒီမှာတချို့မြန်မာဟိုမျိုးလူငယ်မျိုးသမီးကိုဝင်ဆောင်လေးတွေလည်းရှိပါတယ်သူတို့လည်းဆိုရင်လည်းနေထားမှာရှိနေပါတယ်ခင်ဗျအခြားရပိုင်းကပဲဟိုသူတို့ဟိုအခမဲ့ဒီဇီကာဗိုင်းရပ်စ်ကူးစက်ခံရရှိမရှိကိုလာရောက်ပြီးတော့ဆေးကန်းနေမှာလေစစ်ပေးဖို့ဆိုပြီးတော့အကြောင်းကြားထားပါတယ်ဆိုတော့အခုကျွန်တော်နောက်ထပ်ဒီဒီပြုလို့မရတဲ့တရင်တစ်ခုရချတာတော့နောက်ထပ်တစ်ယောက်ပါထပ်ကူးတယ်ပြောတယ်စုပေါင်း2ယောက်လောက်တော့ကျွန်တော်ချားပါတယ်ဒါပေမဲ့ဒေချာကွန်ဖရင့်တရဝင်တော့မကြခင်တရင်ညနေပိုင်းထုတ်ပြန်မယ်တရင်မှာတော့ပါမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာတန်ယုံဖက်ကလည်းအရေးပေါ်ဆက်သွယ်နိုင်တဲ့တယ်လီဖုန်းနံပါတ်ကိုထုတ်ပြန်ပေးထားသလိုလိုအပ်လို့အကူအညီတောင်းလာရင်လှုပ်ပေးနိုင်တဲ့အပိုင်းတွေကိုတတ်မှုတော်ထွေးထိတ်တင်လွင်ကအခုလိုပြောပါတယ
်ကူးစက်ခံရတဲ့လူကသူ့ရဲ့ data တွေကို privacy အရမပြောပါနဲ့ဆိုရင်ကျွန်တော်တို့ဘက်ကတော့မပြောပါဘူးဒါပေမဲ့ဒီသူ့မိသားစုနဲ့ဆက်သွယ်ပေးပါမိသားစုနဲ့ဆက်ပြီးဆက်သွယ်ပေးပါဘယ်လိုပါအကူအညီလုပ်ပေးရမလဲသက်ဆိုင်တဲ့ဟာတွေပေါ့ကျမကြီးဘိုင်းကြောက်ဆောင်ဝင်နေရအောင်လုပ်ပါပေါ့ဒီခြားအပိုင်းတွေပေါ့အတန်ယုံနေနဲ့ဘာအကူအညီပေးရမလဲဘာအကူအညီဆောင်ရှောက်ပေးရမလဲအဲ့ဒီအတွက်ပေါ့ဒီနေ့အပိုင်းအတွက်ဒီပေါ့ဒူနာရှင်ရဲ့ requestလူနာရှင် consent မရပဲနဲ့အမတို့ကဘာမှပြောလို့မရပါဘူးလူနာကလည်း request ထုတ်ထားပဲသူ consent မရရင်ဘာမှမပြောပါနဲ့ဒါပေမဲ့အမတို့ဘက်ခြမ်းတန်ရုံးဘက်ခြမ်းကတော့ counselor access ပေးဖို့ကအဆင်နဲ့ပါပဲ
ချင်းကနေကူးစက်တဲ့ Zika virus ပိုးကူးစက်ခံရရင်အပူချိန်တက်ပြီးတော့ဖျားတာအရေပြားရရန်တာမျက်လုံးတွေနီလာတာခေါင်းကိုက်တာနဲ့ကြွက်သားနဲ့အစစ်အမြစ်တွေကိုက်ခဲလာတဲ့လက္ခဏာတွေပြသလာပါတယ်ခုချိန်ထိတော့ကုသနိုင်တဲ့ဆေးဝါးမပေါ်သေးပါဘူးဒါအပြင် Zika ပိုးကူးစက်ခံရတဲ့ကိုဝန်ဆောင်မိခင်တွေကနေပုံမှန်မဟုတ်တဲ့ဥကောင်သေးအုံနောက်သေးကလေးတွေမှုဖွားလာတဲ့ဆိုပြီးတော့ယူဆထားကြပါတယ်။မြမပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ဇီကာဗိုင်းရပ်စ်ကာကွယ်ရေးနှိုးဆော်ချက်တွေကိုထုတ်ပြန်ပြီးချင်းကြားပိုးလောက်လန်းနှိမ့်နှင်းရေးအတွက်ဖုံးသွန်လဲစစ်စတဲ့ပိုးလောက်လန်းနှိမ့်နှင်းရေးလုပ်ငန်းတွေကိုလူတိုင်းပါဝင်ဆောင်ရွက်ကြဖို့ကြေကြေပြန့်ပြန့်တိုက်တွန်းထားပါတယ်။မလေးရှားနိုင်ငံမှာလည်းဇီကာပိုးကူးစက်ခံရသူကိုတွေ့ရတယ်လို့ဆိုပါတယ်။မလေးရှားနဲ့အင်ဒိုနီးရှားကခီတယ်ရီကိုလေရင်ကွေးမှာစစ်ဆေးတာတွေလုပ်သွားမယ်လို့ညင်ညာထားသလိုအမေရိကန်၊ဩစတြေးလျ၊ထိုင်ဝမ်၊တောင်ကိုရီးယားနဲ့မြန်မာနိုင်ငံကလည်းကိုယ်ဝန်ဆောင်အမျိုးသမီးတွေစင်ကာပူကိုမသွားကြဖို့ညင်ညာချက်ထုတ်ပြန်ထားပါတယ်ရှင်။